ချင်းပြည်နယ်မြို့တော်ဟာခါနဲ့ထန်တလန်အကြားမှာမေလကုံမိုင်းကဆလို့တိုက်ပွဲတွေဖြစ်ပွားနေတာဒီရက်ပိုင်းအတွင်းမှာတော့ပိုပြီးပြင်းထန်လာပါတယ်။တနင်္လာနေ့ကတော့စစ်ကောင်စီတပ်ကလေကြောင်းကတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့ကြောင်းနဲ့ဒီဒေသအတွင်းတိုက်ပွဲတွေဟာအခုဆိုရင်တလကျော်ကြာလာပြီလို့ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကပြောပါတယ
်။စစ်ကောင်စီတပ်ဖိုက်တာနဲ့ဒီကဲပြီးတော့လက်နက်ကြီးနဲ့အဝေးကနေဆန်းပြီးတယ်။အဲ့ဒါသူတို့ကတောင်ချောင်းရှင်းတဲ့သဘောပေါ့။ဒီကကတော့အားခါနဲ့ဆန်းကြတာ။ဟ
ုတ်ကဲ့။ဒီကနေနောက်ဆုံးပတ်ကနေဆိုတော့အာတလောက်တော့ကြော်တော့ပြီပေါ့နော်။အလူတောင်းတက်ဆန်းပြီးကအချင်းဆက်ဆဲကြော်တော့ရှိတယ်ပေါ့နော်။အဲ့တော့ဒီလိုစီးရတဲ့ညီမတွေကိုအပြန်ဆလာတဲ့ပုံပေါ့နော်
။ဒီလ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာချင်းတပ်ဖွဲ့ဘက်ကရဲဘော်2ဦးကြာဆုံးပြီးအနည်းဆုံး4ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကအထိခိုက်အခြေအနေကိုတော့မသိရသေးကြောင်းပြောပါရယ်။လက်ရှိမှာစစ်ကောင်စီဘက်ကဟာခါထန်တလန်လန်းကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အခြေအနေရှိတာကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်လာနိုင်တယ်လို့လည်းချင်းတပ်ဖွဲ့ကသုံးသပ်ပြောဆိုထားပါရယ်
။တိုက်ပွဲကဒီနေ့ကတော့မဖြစ်ပေမဲ့ဆက်လက်ဖြစ်လာမယ့်အနေအထားမှရှိပါရယ်။ဒါတို့ကဟာခါကနဲ့ဒီထန်တလန်အကြမ်းမှရှိတဲ့ဒါလန်ကိုပြန်ပြီးတော့ဖုံးမိုးပြီးတော့မှထန်တလန်ကိုတိုင်းငါးတွေပြန်လဲပြီးဖောက်ချင်တဲ့အနေအထားမှရှိနေတယ်ပေါ့နော်။ဒီကကတော့အဲ့ဒါကြောင့်အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ဖုံးမိုးကိုကျွန်တော်တို့နှစ်ဖက်တိုက်ပွဲတွေဖြစ်နေတာပေါ့
။ပြီးခဲ့တဲ့ဂျွန်လ28ရက်နေ့ညပိုင်းကတော့ချင်းကာကွယ်ရေးတပ်ဖွဲ့ CDF ဟာခါကဟာခါမျိုးပေါ်ကနိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံကိုတိုက်ခိုက်ခဲ့တာတွေရှိသလို28ရက်နေ့မှာတော့ထန်တလန်မျိုးကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မျိုးမှလည်းလေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာတွေရက်ဆက်ဖြစ်ပွားနေပြီးဒေသခံတွေလုံခြုံရေးအတွက်ဘုံခိုခြင်းတွေတူးကြဖို့ဒေသအုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းနေတဲ့အကြောင်းမင်းတက်ဒေသခံတဦးကပြောပါတယ
်မင်းတက်ကလားတခါကြော်ပြီးဒီတိုင်းဒီတိုင်းတော့ခက်ခတ်မှုတွေကရှိတယ်ဒါပေမဲ့တခါလည်းရှိတယ်ဒီကနောက်တော့ဒီလိုလာတယ်ဒီမင်းကဒီလိုအပ်ပြတ်ရတော့ငွာနိုင်တော့မှတော့ကြော်ညာတယ်မိမိလုံးဆုံးတော့အဆောင်းလို့ရမယ်ဒီနေ့တော့ဒုက္ခဆောင်းရတာဘာမှလုံးသွားလို့ဆောင်းကြတဲ့ချိုးရတော့ပေါ်ပေါ်လို့ကြားလို့ရဖတ်မအောင်
ဒီရပိုင်းတွင်စစ်ကောင်စီကလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာတွေပိုမိုလှုံ့ဆော်လာတာကြောင့်ပွဲလန်းတွေလူစုလူဝေးတွေမလုံးကြဖို့ဘုံခိုခြင်းတွေတူးထားကြဖို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဂျွန်လ26ရက်နေ့ကတော့မင်းတပ်မျိုးနယ်အောင်သာရွာဘက်မှာစစ်ကောင်စီတပ်နဲ့ CDF မင်းတပ်အကြာတိုက်ပွဲပြင်းထန်ခဲ့ပြီးလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့နယ်တိုင်းငင်းရွာမှာလဲစစ်ကောင်စီတပ်နဲ့စစ်ရေးတင်းမာနေတာကြောင့် CDF CDM စီးရင်အဖွဲ့ကချင်းတောင်အတက်အစင်ကားလန်းတွေကိုဒီလ3ရက်နေ့ကစပြီးပိတ်လိုက်ပါတယ်ကလေးမြို့နယ်ဒေသခံတွေကတော့ချင်းတောင်ဘော်ကဆင်းလာတဲ့မော်တော်ယာဉ်တွေကိုခွင့်ပြုပေးနေပြီးအတက်ကားတွေကိုပဲပိတ်ထားတာဖြစ်ကြောင်းပြောပါတယ်ဒီလိုပိတ်ထားတာဟာကလေးမြို့ကနေတိုင်းငင်းရွာဘက်ကိုစစ်ကောင်စီစစ်ကြောင်းတွေတက်လာတာကြောင့်ဖြစ်တယ်လို့ချင်းသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်ခင်ဗျာ